အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲဝင်စဉ်ကပေးထားတဲ့ဂရုအတိုင်းတန်းနဲ့ကြည့်တဲ့အတောက်ထားမဲ့ဖြစ်ပြောင်းနေတဲ့သူတွေကိုနေရပြန်ပို့ရေးအတွက်အရင်သူသမ္မတလက်ထက်ကယာယီလူဝင်မှုကြီးကြရဲ့အကြီးအကဲဖြစ်ခဲ့မှုတဲ့ Tom Homan ကိုတာဝန်ပေးရွေးချယ်လိုက်ပါတယ်အသက်62နှစ်အရွယ် Tom Homan ဟာမက္ကဆီကိုတောင်ပိုင်းကနေကနေဒါမြောက်ပိုင်းအထိနေစားတခြားကြီးချက်ဖို့တာဝန်ယူသောမှာဖြစ်ပြီးသူ့ရဲ့စွမ်းဆောင်ရည်တွေကိုလည်းပြသလိမ့်မယ်လို့ Trump ကသူ့ကိုယ်ပိုင် Truth လူမှုကွန်ရက်မှာပြောခဲ့ပါတယ်။လူဝင်မှုကြီးကြရေးမှာသဘောထားတင်းမာသူအဖြစ်လူတည်များတဲ့ Stephen Miller ကိုလည်းလူဝင်မှုကြီးကြရေးဆိုင်ရာမူဝါဒဆိုင်ရာအိမ်ဘူရိုလက်ထောက်အရာရှိချုပ်အဖြစ်ခန့်အပ်ဖို့စီစဉ်နေတဲ့အကြောင်း American သတင်းဌာနတွေကပေါ်ပြပါတယ်။ကုလသမဂ္ဂဆိုင်ရာ American တာအမတ်ကြီးနေရာကိုတော့ New York ပြည်နယ်အောက်လွှတ်တော်အမတ် Elite Stefanik ကိုခန့်အပ်ဖို့ရွေးချယ်ခဲ့ပါတယ်။ American ကိုသာဦးစားပေးအဖြစ်ရွရွချွန်ချွန်တိုက်ပွဲဝင်နေသူအဖြစ် Trump ကသုံးလုံးခေါ်ဆိုခဲ့တဲ့အသက်40အရွယ် Stefanik ဟာနိုင်ငံရေးသဘောထားအလဲအလတ်ရှိသူအဖြစ်2015ခုနှစ်မှာအောက်လွှတ်တော်ကိုယ်စားလှယ်ဖြစ်လာခဲ့ပေမယ့်နောက်ပိုင်းမှာ Trump အတွက်အပြင်းအထန်ခုခံကာကွယ်သူတစ်ယောက်ဖြစ်လာပါတယ်။ရွေးကောက်ခံဒုတိယသမ္မတ DJ Vince ကလည်းရွေးချယ်မှုတွေကိုထောက်ခံအားပေးခဲ့ပါတယ်။